တန်းတူအခွင့်အရေးတွေခံစားနိုင်မဲ့ပြည်ထောင်စုတရက်ပေါ်ပေါက်ရေးမျှော်မှန်းနေတဲ့မြန်မာနိုင်ငံမှာဖက်ဒရယ်နိုင်ငံတစ်ခုရဲ့အခြေခံမှုတွေကိုပိုပြီးနားလည်စေဖို့ရည်ရွယ်တဲ့အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်လက်ဇင်တပ်မြို့ရဲ့မြို့တော်ဝန်ဟောင်းတယ်ရီဆာအိုက်ဇက်ဟာမကြသေးခင်ကပဲမြန်မာနိုင်ငံမှာဆွေးနွေးပွဲတွေကျင်းပပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဖက်ဒရယ်မှုကိုလက်တွေ့အသုံးချနိုင်တဲ့အထိကြိုးပမ်းခဲ့ရတာတွေကိုမြန်မာနိုင်ငံရေးလောကကလူပုဂ္ဂိုလ်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာနိုင်ငံအနှံ့မှာဖက်ဒရယ်မှုအကြောင်းဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လက်ဇင်တပ်မြို့တော်ဝန်ဟောင်းတယ်ရီဆာအိုက်ဇက်ကို VOA ဝိုင်းတော်သားကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်။
မြန်မာနိုင်ငံကဖွဲ့စည်းပေါင်းစုံနဲ့မကြသေးငါတွေ့ပြီးတော့ဖက်ဒရယ်မှုနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်ဆိုတော့ဘလို့တွေ့ကြုံတွေများရခဲ့ပါသလဲခင်ဗျာ
Well I have been all over the country I've been to states
ကျွန်မနိုင်ငံအနှံ့ရောက်ခဲ့ပါတယ်တိုင်းနယ်ပြည်နယ်တော်တော်များများကိုတွားရောက်ခဲ့ပြီးရွေးကောက်ခံကိုယ်စားလှယ်တွေလူမှုအခြေပြုအဖွဲ့တွေလူငယ်တွေဥပဒေရေးရာအကူအညီပေးရေးအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်အားလုံးကလည်းဖက်ဒရယ်မှုနဲ့ပတ်သက်လို့ရှေ့အလားအလာတွေအပေါ်စိတ်လှုပ်ရှားနေကြသလိုလူမှုအတိုင်းဝိုင်းကြားပုံမပွင့်လင်းမှုရရှိစေရေးကြိုးပမ်းရမှာအစိုးရအဖွဲ့တွေနိုင်ငံသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့စိတ်ဝင်တစားရှိပုံရတာလည်းတွေ့ရပါတယ
်နိုင်ငံနိုင်ငံတော်ထူးခြားတဲ့ဝိသေသတွေရှိကြပါတယ်မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်ရဲ့ဖက်ဒရယ်စနစ်ကိုတသွေးမတိန်ကူးချလို့မရနိုင်ပါဘူးဒါပေမဲ့လည်းအမေရိကန်ရဲ့ဖက်ဒရယ်စနစ်ကနေမြန်မာနိုင်ငံအနေနဲ့တည်ယူနိုင်တာတွေဘာတွေများရှိမလဲခင်ဗျာ
Well what I tried to show them was how everyone in the United States has their own
ကျွန်မအနေနဲ့သူတို့ကိုရှင်းပြဖို့ကြိုးစားခဲ့တာကတော့အမေရိကန်ပြည်ထောင်စုမှာလူတိုင်းဟာမတူညီတဲ့ယဉ်ကျေးမှုဘာသာရေးယုံကြည်မှုနဲ့လူမျိုးနောက်ခံတွေကွဲပြားကြရတယ်ဆိုတာပဲဖြစ်ပါတယ်ကျမတို့မှာမတူညီတဲ့ကိုယ်ကွယ်ယုံကြည်မှုတွေနောက်ကျောင်းတွေရှိကြပေမဲ့လည်းအလုံးညီညီညွတ်ညွတ်နဲ့ပြည်ထောင်စုအဖြစ်စုစည်းထားနိုင်တာပဲဖြစ်ပါတယ်ဒါကလည်းကျမတို့အလုံးဟာမဲပေးပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာကိုယ်ကွယ်ပိုင်ခွင့်ရှိတယ်ဆိုတာကိုယုံကြည်ထားကြလို့ပါပဲဒီလိုယုံကြည်မှုတွေကနေပဲကျမတို့အလုံးညီညွတ်အောင်စုစည်းထားတာဖြစ်ပါတယ်ဒါကြောင့်လဲရှင်တို့အလုံးနဲ့ရှင်တို့တိုင်းပြည်ကိုတညီတညွတ်တည်းဖြစ်အောင်စုစည်းပေးနိုင်ဖို့တကယ့်ကိုအရေးကြီးတဲ့အရာဟာဘာဖြစ်နိုင်တယ်လဲဆိုတာကိုကျမတွေးခဲ့တဲ့သူတွေအလုံးကိုမေးခွန်းထုတ်ခဲ့ပါတယ
်အမေရိကန်နဲ့မတူဘဲမြန်မာနိုင်ငံမှာကလူမျိုးစုတွေကတရားကျော်အထိရှိပါတယ်ဆိုတော့ဒီလူတွေအလုံးကိုတစုတစည်းတည်းဖြစ်ဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲလို့ယူဆပါတယ်လေခင်ဗျာ
Well when we met with the groups here we talked about
ကျွန်မတွေ့ဆုံဆွေးနွေးတဲ့နေရာမှာလူတိုင်းကိုယ်စီတန်းတူအခွင့်အရေးရဖို့ဘလောက်အရေးကြီးတယ်ဆိုတာပြောပြပါတယ်အစိုးရထဲမှာပါဝင်ခွင့်ရှိတယ်ဥပဒေဆုံးဖြတ်ပြဋ္ဌာန်းရမှာပါဝင်ခွင့်ရှိတယ်လို့လူတွေစိတ်ထဲမှာလက်ခံလာအောင်သူတို့ဟာလည်းနိုင်ငံသားအခွင့်အရေးအပြည့်အဝရတယ်ဆိုတဲ့ခံစားချက်မျိုးရှိအောင်လုပ်နိုင်ပြီဆိုရင်ပြိပက္ခတွေညှော်နှဲသွားမှာပါဒါကြောင့်လဲကျွန်မရဲ့အဖိုးဘွားတွေလက်ဘရွန်နိုင်ငံဘေရွတ်မြို့ကနေကင်တက်ကီပြည်နယ်ကိုရောက်လာတဲ့ကျွန်မနောက်ကျောင်းရာဇဝင်ကိုရှင်းပြပါတယ်ကျမကိုယ်တိုင်လက်ဇနန်မြို့ရဲ့မြို့တော်ဝင်ဖြစ်လာတဲ့အချိန်မှာအာရတ်နယ်ဘွားအမေရိကန်နိုင်ငံသားမြို့တော်ဝင်အုပ်ချုပ်တဲ့အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့တစ်မြို့ဖြစ်လာခဲ့တာကိုလည်းပြောပြခဲ့ပါတယ်။ကင်တက်ကီပြည်နယ်မှာရှိတဲ့တခြားသူတွေနဲ့ကျမရဲ့နောက်ခံတမိုင်းကြောင်းဟာခြားနားမှုတွေရှိပေမဲ့လည်းကျမအနေနဲ့မြို့တော်ဝင်တယောက်ဖြစ်နိုင်သလိုမတူကွဲပြားမှုတွေကိုကြော်လွှားပြီးဘုံရီမန်းချက်တွေအတူတကွအကောင့်ထဲဖော်နိုင်တဲ့ယုံကြည်မှုတွေတည်ဆောက်နိုင်ခဲ့တယ်ဆိုတာကိုလည်းရှင်းပြခဲ့ပါတယ
်။ယုံကြည်မှုနဲ့ပတ်သက်လို့ခင်ဗျားထည့်ပြောသားပါတယ်မြန်မာနိုင်ငံမှာကတမန်ကြောင်းနဲ့ချီပြီးအစိုးရကတစ်ဖက်စစ်တပ်ကတစ်ဖက်တရားရင်သားတွေကတစ်ဖက်တစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုတွေရှိခဲ့ပါတယ်ဆိုတော့အနာဂတ်အတွက်ယုံကြည်မှုကိုဘယ်လိုများတည်ဆောက်နိုင်ရမှာလဲခင်ဗျား
We talked a lot about that about how you start with building trust and how
ဒါနဲ့ပတ်သက်လို့ကျွန်မအများကြီးဆွေးနွေးပြခဲ့ပါတယ်ယုံကြည်မှုကိုဘယ်လိုတည်ဆောက်ကြမလဲလူတို့အတွက်အစိုးရကဘယ်လိုဂရုကိုယ်တွေပေးပြီးဂရုအတိုင်းတည်အောင်ဘယ်လိုထိန်းသိမ်းကြမလဲဆိုတာတွေကိုပြောပြပါတယ်ကျမတို့လူမှုအတိုင်းဝိုင်းကြားမှာဆိုရင်တော့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေဟာရဲတပ်ဖွဲ့ဝင်တွေရဲ့မတရားဖြင့်ပြုမှုဆက်ဆံတာခံကြရပါတယ်။ဒါကြောင့်လဲရဲတပ်ဖွဲ့နဲ့အာဖရိကန်နယ်ဘွားအမေရိကန်အတိုင်းဝိုင်းကြားယုံကြည်မှုတည်ဆောက်နိုင်အောင်ကျမတို့ဘလို့လုပ်ခဲ့ရသလဲဆိုတာကိုရှင်းပြခဲ့ပါတယ်။လှုပ်ဖို့လိုတာကတော့နှစ်ဖက်စလုံးကအခြေအနေကိုအားလုံးနားလည်သဘောပေါက်အောင်စူးစမ်းကြဖို့ပါ။လူမှုအတိုင်းဝိုင်းကြားမှာစောင့်ကြည့်ကာကွယ်တဲ့အစီအစဉ်မျိုးလဲကျမတို့လုပ်ခဲ့ပါတယ်။ရဲကွက်တွေထဲမှာရဲတပ်ဖွဲ့ဝင်တွေလာပြီးဒေသခံတွေထံကလေ့လာတင်ကြတာမျိုးရာဇဝတ်မှုတစ်ခုခုနဲ့ပတ်သက်လို့တိုင်ကြားခဲ့ရင်ရဲတပ်ဖွဲ့ကနောက်ဆက်တွဲကိုင်းတွဲအရေးယူတာမျိုးတွေရှိလာအောင်လုပ်ပါတယ်။အာဖရိကနယ်ဘွားအမေရိကန်တွေအနေနဲ့သူတို့အပေါ်မတရားသဖြင့်ဆက်ဆံခံရတယ်လို့ယူဆရင်မြို့တော်ဝင်ထံတိုင်ကြားပြီးမြို့တော်ဝင်ကစုံစမ်းစစ်ဆေးတာမျိုးရဲတပ်ဖွဲ့အနေနဲ့မျက်မျှတသက်ဆက်ဆံအောင်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်။ဒီလိုနဲ့တဖြည်းဖြည်းချင်းအစိုးရနဲ့လူထုကြားမှာယုံကြည်မှုတည်ဆောက်ကြရတာပါ။လူတွေအနေနဲ့စိတ်ရှင်းရှင်းထားဖို့စိတ်စေတနာကောင်းဖို့နဲ့စိတ်ရှည်ကြဖို့လဲကျမတိုက်တွန်းပါတယ်။ဘာကြောင့်လဲဆိုတော့ယုံကြည်မှုတည်ဆောက်ဖို့အချိန်ယူရပြီးနှစ်ဖက်စလုံးပါဝင်ဖို့ကလည်းလိုအပ်တဲ့အတွက်ဖြစ်ပါတယ
်။ It must be done on both sides.
မြန်မာနိုင်ငံတိုင်းရင်းသားတွေအနေနဲ့လွတ်လပ်စွာအုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရဖို့မျှော်မှန်းနေတာဆက်စုနှစ်နဲ့ချီရှိနေပါပြီ။ဒါပေမဲ့လည်းစိုးရိမ်မှုတချို့လည်းရှိပါတယ်။အထူးသဖြင့်ကတော့မြန်မာတပ်မတော်ဘက်ကဖြစ်ပါတယ်။ဒီလိုသာလွတ်လပ်စွာအုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပေးလိုက်မယ်ဆိုရင်ပြည်ထောင်စုကြီးပြိုကွဲသွားလိမ့်မယ်လို့ပြောတာမျိုးတွေရှိပါတယ်။ဒါခံလုံးတဲ့အကြောင်းပြချက်လို့ထင်ပါသလားခင်ဗျာ
။ I didn't see any evidence that
တိုင်းပြည်ပြိုကွဲသွားနိုင်တယ်ဆိုတဲ့အထောက်အထားမျိုးတော့ကျွန်မမတွေ့မိပါဘူး။လူတွေအနည်းနဲ့ဒန်းတူခွင့်ရေးတွေရလာမယ်ဆိုရင်တိုက်တာခိုက်တာတွေလည်းပိုနှဲသွားမယ်ဆိုတဲ့ခံစားချက်မျိုးတွေနဲ့ရှိနေကြတဲ့အထောက်အထားမျိုးတွေကိုပဲပိုပြီးတွေ့မိပါတယ်
။ခုဆိုရင်မြန်မာနိုင်ငံမှာအရသာအစိုးရတရက်တက်လာပါပြီ။အစိုးရအနေနဲ့မကြသေးငါဆက်လို့လက်နက်ကန်ပိပကတ်တွေအဆုံးသတ်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့ညီရကန်တရက်ခေါ်ယူကျင်းပတာလည်းရှိပါတယ်။ဒါပေမဲ့လည်းတစ်ချိန်တည်းမှာတိုက်ပွဲတွေကလည်းဖြစ်နေတော့မှဒီလိုအခြေအနေမျိုးမှာစစ်မှန်တဲ့ဖရယ်နိုင်ငံနဲ့ငင်းချင်းရအောင်လုံနိုင်မှာမလားခင်ဗျာ။
We met with several of the ceasefire groups and they talked to us about those concerns.
ကျွန်တော်တို့နဲ့တွေ့ဆုံခဲ့တဲ့အပြည့်ရလက်နက်ကိုင်အဖွဲ့တော်တော်များများကလည်းဒီလိုမျိုးစိုးရိမ်တဲ့သဘောထားတွေပြောကြပါတယ်။အတူတကွပူးပေါင်းကြိုးပမ်းမယ်ဆိုရင်တိုက်ခိုက်မှုတချို့ကိုရပ်တန့်နိုင်လိမ့်မယ်ဆိုတဲ့ခံစားချက်မျိုးပေါ်ပေါက်စေခြင်းနဲ့ဆန္ဒတွေကိုလည်းသူတို့ကပြောကြပါတယ်။စစ်တပ်အနေနဲ့ရပ်သားအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေဖို့ကအရေးကြီးတယ်လို့ခံစားမိတဲ့အကြောင်းလဲကျွန်တော်တို့နဲ့တွေ့ဆုံစကားပြောခဲ့တဲ့လူတော်တော်များများကပြောပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုမှအရက်သားအစိုးရကစစ်တပ်ရဲ့အထက်မှရှိနေတဲ့အုပ်ချုပ်မှုစနစ်နဲ့ပတ်သက်လို့ဆွေးနွေးဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမြန်မာနိုင်ငံမှာလည်းပေါ်ပေါက်လာမယ်ဆိုရင်အစိုးရအပေါ်လူထုကလည်းပိုပြီးယုံကြည်မှုရှိလာမှာဖြစ်ပါတယ်။